ထောင်ပြေးမှုနဲ့ဖန်ဆင်းအရေးယူခံထားတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ဟာလက်ရှိမှုပြင်ဗနာဤဆိုင်ရာဥပဒေချိုးဖောက်မှုတွေနဲ့ပါအရေးယူခံရမယ့်အလားအလာရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါနှင်းစီပါတီတို့လူသိများတဲ့ UDP ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုထပ်မံစစ်ဆေးမှုတွေအရငွေမဲကဝါချမှုအပါဝင်ဗနာဤဆိုင်ရာလုပ်ငန်းတွေမှာဥပဒေချိုးဖောက်တဲ့လုပ်ရက်တွေတွေ့ရှိခဲ့ရကြောင်းစာသာပတိနှင့်သတင်းစာရှင်းလင်းပွဲမှာသမ္မတရုံးညွှန်ကြားမှုချုပ်ဦးစော်ထီးကပြောလိုက်တာပ
ါ။ဒီကဟိုကျောင်းကတရားမဝင်ဆောင်ရွက်တဲ့ဘောကျွန်တော်တို့ကြားပြီးတွေ့ရပါတယ်။နောက်တစ်ခါ2015ခုနှစ်အတွင်းမှာအေးတိုးနေမှာရှိတဲ့ဘယ်လိုလုပ်မလဲလောက်ကတည်းကတရားမဝင်တော့ဘယ်လိုလုပ်မလဲလောက်ကတည်းကတရားရှင်းတေမုံရောက်လာတဲ့ဘိုးချက်ဆက်ဆက်ကတော့ပြင်းပြတာပြရကြတယ်။ official လမ်းကြောင်းကတော့တန်းထက်တစ်ဆင်းလေးလာတာမဟုတ်ဘူး။ဟွန်ဒီကနေလွတ်လိုက်တဲ့အဆင်ဆင်းလာပြီးတော့သူ့ရဲ့တန်းဆင်းရဲကိုဝင်ရဲကကျွန်တော်တွေ့ရတယ
်။ဝင်ငွေဖြစ်တရားဝင်ကြေညာမှထားတဲ့ငွေကြေးတွေကိုတုံးဆက်တာ2014ခုနှစ်ငွေကြေးကွာချမှုတိုက်ဖျက်ရေးဥပဒေပုံမှ43000ထောင်နဲ့ဆယ်နှစ်ဒါမှမဟုတ်ငွေရန်ဒါမှမဟုတ်ပြည့်တဲ့နှစ်ရလုံးကြာခံနိုင်ရသလိုကျူးလွန်တဲ့လုပ်ငန်းအဖွဲ့အစည်းတွေကိုလည်းကျပ်ငွေတန်း900အထိဒဏ်ငွေချမှတ်ခံရနိုင်ကြောင်းလည်းဦးစော်ထေးကပြောပါတယ်။ဦးကျော်မြင့်ဟာမြန်မာနိုင်ငံပေါ်ပန်ရခွင့်ပြုချက်မရှိဘဲပါတီဝင်တွေတခြားလူပုဂ္ဂိုလ်တွေကိုအတိုးမဲ့ငွေချေးရတဲ့အပြင်အပေါင်ပစ္စည်းတွေလက်ခံရယူပြီးငွေချေးတဲ့လုပ်ရည်တွေဟာငွေချေးရအဖွဲ့အစည်းဆိုင်ရာဥပဒေပုံမှန်159နဲ့ညီစိုးနေရလို့လည်းပြောဆိုခဲ့တာပါ။စစ်စေးတွေ့ရှိချက်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြထားတယ်လို့လည်းဦးစော်သေးကပြောပါတယ်
။ကျွန်တော်တို့မမေ့ရဘူးဒီလိုမျိုးညှိနှိုင်းတာတွေစစ်စေးတွေ့ရှိချက်တွေပေါ်မှာကော်မရှင်ကဆက်လက်ရွေးကောက်ပွဲကိုကျွန်တော်တို့အကြောင်းပြန်ထားတယ်။ဥပမာဒီလိုမျိုးညှိနှိုင်းဆိုရင်ဒီမဏိကရဲ့ကိစ္စကဘာလို့လဲဆိုတော့ financial intelligence ဆိုတဲ့ FIU နဲ့ဆိုင်တယ်။သူ့ရဲ့ logic of organ တက်ချင်ရဥပဒေရဒီလိုအောင်လို့ဆိုရင်အချိန်တွေကကိုကြားရတာကြောင့်ကျွန်တော်တို့ကဟိုအလုံးစုံစုံစုံချင်တာဟုတ်ပါဘူးဒီကိစ္စကကြာချင်ရတယ်အဲ့တော့လက်တလုံးမှာငွေငွေဆောင်ဆောင်စီစီပတ်သက်မှုတွေဒါတွေနဲ့ပတ်သက်တဲ့ညီစုံနဲ့ဥပဒေတက်မှာဒါတွေကိုကျွန်တော်တို့ကပြည်အောင်ရေးတဲ့ကော်မရှင်ကိုပြန်ကြားထားတယ်အဲ့တော့ပြည်အောင်ရေးတဲ့ကော်မရှင်ကငွေငွေဆောင်ဆောင်လုပ်လို့ရတယ်ဂျန်နာတွေကကျွန်တော်တို့အချိန်ယူသူ့ရဲ့တုံးလုံးကြီးကိုပြစီချလိုက်ရတဲ့ခါကျတော့ဆက်လုပ်နေတယ
်ဦးကျော်မြင့်ရဲ့ဘန်ငွေစင်း59ခုကိုစစ်ဆေးရမှာတရုတ်နိုင်ငံကနေတဆင့်ကြက်ငွေ16ဘီလီယံကျော်တရားမဝင်လွှဲပြောင်းရယူထားတာတွေ့ခဲ့ရပြီးငွေကြေးလွှဲပြောင်းသူတူကိုတရုတ်နိုင်ငံအာဏာပိုင်တွေကဖမ်းဆီးတာကြောင့်လဲဥစော်ဒီကပြောပါတယ်။ဥစော်မြေဘက်ကတော့ကုန်ပစ္စည်းတွေတင်သွင်းရောင်းချရာကရရှိတဲ့ငွေကြေးဖြစ်ထွက်ဆိုထားပေမဲ့အထောက်အထားအခက်အခဲမှမပြနိုင်ဘူးလို့လဲဆိုပါတယ်။ရှေးလာထဲမှာကျင်းပမဲ့ရွေးကောက်ပွဲမှာ90ကောင်ဒုတိယအများဆုံးနေရာဝင်ရောက်ရှိမြိုင်မဲ့ UDP ပါတီဥက္ကဋ္ဌဥစော်မြေကတော့မန္တလေးမြို့အိုးဘိုတောင်မှာရာဇဝတ်မှုနဲ့ထောင်နှံကြခံနေရစဉ်1999ခုနှစ်မှာထွက်ပြေးသွားခဲ့တဲ့အမှုဟောင်းနဲ့ပြီးခဲ့တဲ့လကုံပိုင်းမှာပဲရန်ကုန်မြို့မှာဖမ်းဆီးခဲ့တာပါရာဇတ်ကြီးဥပဒေပုံမှန်114ထောင်ပြေးမှုနဲ့ရင်ဆိုင်နေရတဲ့ဦးကျော်မြင့်ကတော့မန္တလေးတိုင်းချိုင်းတာဇန်မြို့နယ်တရားရုံးမှာရှစ်သတင်းပတ်အင်္ဂါနေ့ကျရင်ကြားနာစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ထောင်ခန့်မန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ